နောက်နိုင်ငံသားတွေကိုမြန်မာနိုင်ငံအကြောင်းမစ်ဆက်ရရင်အမေရိကန်ပြည်ထောင်စုက Texas ပြည်နယ်အကျယ်ဝန်းလောက်ရှိပြီးလူဦးရေနဲ့များစီးပွားရေးအရှိန်အဟုန်နဲ့တက်နေတဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြီးနှစ်ခုကြားညက်နေတဲ့အပြင်လူဦးရေပေါက်ကွဲလူလူဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းနေစာချင်းကပ်နေတယ်လို့ပြောရပါတယ်အဲ့ဒီလိုပြောလိုက်ရင်ပထဝီနိုင်ငံရေးအရအတော်သတိထားရမယ်လို့တချို့ကပြောကြပါတယ်တချို့ကတော့တရုတ်နဲ့အိန္ဒိယဆိုတာကမ္ဘာမှာလူထုအငြင်းညာဆုံးနိုင်ငံတွေထဲပါတာမို့အင်ဒိုနီးရှားနိုင်ငံမှာတော်မီလောင်ရင်အင်းနီးချင်းနိုင်ငံတွေကိုပါမိခိုးတွေပြန်လာသလိုမြန်မာနိုင်ငံကိုလည်းအင်းနီးချင်းနိုင်ငံတွေကလူထုညဉ့်ညာမှုရောက်လာနိုင်တယ်လို့နှောင်ရေးတွေးပြီးခန့်မှန်းကြပါတယ်ကမ္ဘာကြီးမှာလူထုညဉ့်ညာနေတာလူထုရဲ့ဖန်လုံအိမ်ဓာတ်ငွေတွေများနေတာနဲ့ဆက်ဆက်ပြီးပေါ်ပေါက်လာတဲ့ကမ္ဘာကြီးပုံနွေးတဲ့ဒဏ်ရာသီဥတုပြောင်းလဲတဲ့ဒဏ်နဲ့တဘာဝဘေးရန်တွေကိုဆင်းရဲချမ်းသာမရွေးစုကြုံနေမြင်မရွေးကြုံတွေ့နေရတာပါဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေကပိုခံစားရမယ်လို့လည်းပညာရှင်တွေကသတိပေးပါတယ်တဘာဝဘေးရန်တွေရဲ့မြန်မာနိုင်ငံဟာမုတ်တုံရာသီရောက်တိုင်းရေကြီးရေလွှမ်းတဲ့ပြဿနာကြုံရပြီးဒီနှစ်ဇူလိုင်1ရက်ကနေဩဂုတ်29ရက်နေ့ထိလူ3သိန်းကျော်ရေဘေးသင့်ရတယ်လို့လူမှုဝန်ထမ်းကဲဆေးရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ
်ဘေးလူရနေရာတို့ရွှေ့ပြောင်းခဲ့တဲ့ဘေးသင့်အိမ်ဆောင်စုက68553ပေါ့ဘေးသင့်လူတွေကြတော့3,900ကျော်ပေါ့နော်ချက်သိန်းမှ4,383.85သိန်းပေါ့အဲ့လောက်ထောက်ပံ့ထားပါတယ
်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံနဲ့ဧရိယာကျယ်ဝန်းကျင်းတူတဲ့ Texas ပြည်နယ်မှာဆိုးဝါးဆုံးလို့မှတ်တမ်းတင်ရတဲ့ Harvey Hurricane မုန်တိုင်းဒဏ်ပြင်မိုးကြီးတဲ့ဒဏ်မှအကြီးအကျယ်သင့်လို့လူသေပျောက်လည်းရှိအပျက်စီးအဆုံးရှုံးတွေလည်းအကြီးအကျယ်ရှိပါတယ်။မြန်မာနိုင်ငံမှာ2008ခုနှစ်ကဖြစ်ပွားသွားတဲ့ Nagus Cyclone မုန်တိုင်းလို့ Texas ပြည်နယ်မှာလည်းအရင်ကတစ်ချိန်တစ်ခါမှမကြုံဘူးတဲ့မိုးနဲ့မုန်တိုင်းဒဏ်ခံရတာလည်းဖြစ်ပါတယ်။ဒါပေမဲ့ Nagus မုန်တိုင်းကြောင့်လူသိန်းနဲ့ချီသေးချေပျောက်ဆုံးခဲ့ရပေမဲ့မြေပြင်ဟာပင်လယ်ပြင်လိုဖြစ်သွားတဲ့ Texas ပြည်နယ်မုန်တိုင်းဒဏ်ကြောင့်အသေးပျောက်စည်းရင်းကဩဂုတ်လကုန်ပိုင်းထိလူ90မရှိသေးပါဘူး။ရေလွှမ်းမိုးရတဲ့အကြောင်း Houston မြို့နားကရေဘေးလွှာရာကိုယာယီပြောင်းသွားရတဲ့ပဝင်းကျင်ရေးရာအင်ဂျင်နီယာဒေါ်အေးကြီးက
ရေချင်းတဲ့နေရာမှာတည်ထားတဲ့မြို့လည်းဖြစ်တယ်ပင်လယ်ဝနဲ့လည်းတိမ်မဝေးဘူးအဲလူတွေကလည်းအများကြီးပြောင်းလာပြီးတော့နေကြတဲ့အခါကျတော့ရေချင်းတဲ့နေရာတွေပြောင်းလာလည်းရှိတယ်သူတစ်ခါဖြစ်တာကတော့ဘာနဲ့မှခံမလို့မရဘူးအရင်တော့လည်းတစ်ခါမှမဖြစ်ဘူးဒီလောက်ကြီးမိုးကြီးတဲတာလေမိုးလေဝသအရာရှိကပြောသွားတယ်၃ရက်ရွာချလိုက်တဲ့မိုးကြီးကတဲ့ trillion gallon ရှိတယ်တဲ့ဒီစမရှိရေးကြီးတာကိုကာကွယ်တဲ့ဌာနရှိတဲ့အိမ်ဖမမှာသူကလုတ်တယ်ပြီးတော့သူတို့လုံးဝမမှန်းတတ်တော့ဘူးအဲ့လိုဖြစ်သွားတယ်
။ reservoir လို့ခေါ်ရဲရေလောင်ခံတွေ၊ဘိုင်းယိုလို့ခေါ်ရဲမြစ်တွေ၊ချောင်းတွေ၊ရေကန်တွေရဲ့လက်တက်တွေ၊မြို့လန်းတွေကရေစည်းရေလာတွေဟာအရင်ကရှိခဲ့တဲ့ရာသီဥတုကိုတစ်ခုနဲ့တစ်ခုချိတ်ဆက်တိဆောက်ထားခဲ့ပေမဲ့ခုလိုမုန်တိုင်းတွေအလုံးရင်းနဲ့ပို့ပို့ဖြစ်ဖြစ်လာတဲ့ရာသီဥတုအနေအထားကိုအခြေခံထားတာမဟုတ်တဲ့အတွက်အခြေအနေကိုဆွေးရတာလို့ပဝင်းကျင်ဝါဒီတွေနဲ့ပညာရှင်တွေကသုံးသပ်ပါတယ်။ပင်လယ်နဲ့လည်းနီးတဲ့ Texas ပြည်နယ်မှာအရင်ကဖြစ်ခဲ့တဲ့မုန်တိုင်းနဲ့ခုမုန်တိုင်းမတူတာကိုလေ
Hurricane Ida ကရေတွေကပင်လယ်တွေကလာတယ်။ခု Hurricane Harvey ကကျသွားပြီမြင်လေ Houston ပတ်လယ်ကိုမိုးကလှည့်ပြီးတော့ရွာနေတာတော်တော်ကြီးကိုညားတယ်။နောက်ပြီးတော့ Friendswood ဆိုတဲ့နေရာတောင်ဘက်မှာရှိတဲ့နေရာမှာဆိုရင်၃နာရီအတွင်းမှာပြုံးကနေမိုးကြီးသွားတယ်ဆိုတော့ရာသီဥတုအနေထားကအများကြီးပါနေတယ်။မိုးရွာပုံရွာနေနဲ့ဒီလောက်ကြီးတဲရဖြစ်တာကတော့ယူစင်မှာတခါမှမဖြစ်ဘူးသေးဘူးဆိုတော့ထူးကြတယ်လို့ပြောလို့ရမှာပေါ့နော်
။သတင်းတွေမှာမုန်တိုင်းနဲ့ရေလွှမ်းမိုးတဲ့တန်ကြောက်ပျောက်ဆုံးနေသူတွေသေဆုံးနေသူတွေရှိတယ်လို့ဖော်ပြပေမဲ့မုန်တိုင်းကြတော့မယ်ရေကြီးတော့မယ်ဆိုရင်ကြိုတင်အသည့်ပေးထားတာမို့
ဒီပြည်စနစ်ကကောင်းတယ်ကျမတို့ဆိုရင်ဖြူစင်ကအနောက်တောင်ရက်မှနေတာအိမ်နံမှာမြေချောင်းလေးတွေအများကြီးပဲဖြူစင်ရက်ခွက်တွေအကုန်ပြောင်းခိုင်းနေတင်းငွေနေနေညတကောင်မှာဒီရက်ခွက်တွေကတည်းကအကုန်လုံးကမပြောင်းမဖြစ်ပြောင်းအောင်ဆိုထွက်တယ်မပြောင်းလို့ရှိရင်တခုဖြစ်ရင်တို့လာမခေါ်နိုင်ဘူးပြောင်းဖို့ပြောင်းရမယ်ဆိုတော့အဆင်တော်ပြေသွားတယ်ထို့တူပဲဖြူစင်နောက်ခမှာရှိနေတဲ့ရေလောင်ကန်ကြီးနှစ်ခုရှိတယ်အဲ့ရေလောင်ကန်ကြီးကဖြူစင်မြို့ကိုဖြတ်သွားတဲ့ Buffalo ချောင်းကြီးများလာလို့ရှိရင်ရေမရှောင်းတော့တင်းထားနေရဖြစ်တယ်အဲ့ဒါကြီးကိုပြေလာတော့ဖောက်ချရမယ်ဆိုရင်လည်းအိမ်မှာရှိတဲ့ရက်ခွက်တွေကိုကြိုပြောတယ်
ရေလောင်ကန်နားမှာနေတဲ့ကိုစတီဗင်ကလည်းရေလွှတ်လိုက်ပေမဲ့မစီးနိုင်မဲမြစ်ကမ်းမှာရေတွေရှန်တက်ကုန်တယ်လို့ပြောပြပါဗျ
ကျွန်တော်အိမ်ကဂျမ်နဲ့တမန်ကျော်လောက်ပဲဝင်တယ်ဒီ reservoir ကြီးကလွတ်တော့ရဲရဲပေးလဲမဝင်တော့ကြီးတဲ့လူတွေတင်ရင်သူ like truck ခိုင်းတယ်လေညနေ9:00နာရီပြီးထွက်ရမယ်လို့ဆော်ထားတယ်ကျွန်တော်များများတော့ရှောင်ထွက်သွားကြပါတယ်ရေကလွတ်လိုက်ပြီနဲ့ဆက်စီးဖို့နေရာမရှိဘူးဒါဆို downstream ကအကုန်လုံးက flood ဖြစ်ရေကလွတ်ချလိုက်တော့ river bank ကနေ9ပေ10ပေပေါ့မြင်းမီရှန်ထွက်တော့
Texas ပြည်နယ်မှာရေပေးကျုံနေရချိန်မှာမြန်မာနိုင်ငံမန္တလေးတိုင်းရဲရွာရေလုံးတမန်မာလဲဒီလ28ရက်နေ့ကစပြီးရေရှမ်းနေတာမို့ဒုက္ခဝရီမြေရိုးတလျှောက်နေထိုင်သူတွေကိုသက်ဆိုင်ရာကသတိပေးချက်ထုတ်ပြန်ပါတယ်။ဒါပေမဲ့ Texas ပြည်နယ်နဲ့အခြေအနေချင်းကွဲပြားတာကိုပြည်ဦးလွင်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်မင်းအပြောနဲ့သိသာလာပါတယ်
။ရေပိုလာပြီဆိုတော့လည်းထုတ်ပါပေါ့။ထုတ်တဲ့အခါမှာသူတို့လှုပ်ထားတဲ့အဲ့လိုဓာအကွင်းတွေတို့ပါတယ်အားလုံးကိုရေဝင်သွားမှာပေါ့နော်။ရေထဲပျောသွားမှာပေါ့။ဒုက္ခဝီပေးမှလေအဲ့ဒီမြေချောင်းကြီးရေသီးတန်တာကိုတဲတားထားတဲ့ကမြေချောင်းကကျင်းသွားတဲ့ကအဲ့ဒီနာမှာပန်းဖြေကစားနေရတဲ့ဟာတွေအကုန်လုထားတာပြီးခဲ့တဲ့ဆိုရောက်ခက်ကလေးကလှုပ်လာတာပေါ့ကျွန်တော်တို့ခက်မှာတော့တားတယ်ဒါရီကအန်နီယယ်ရှိပါတယ်တဲမြောင်းကခွင့်မပြုပါဘူးဆိုတဲ့သူကလှုပ်နေက
ြဒါဟာ2019ဩဂုတ်လမကုန်ကြီးကအခြေအနေဖြစ်ပြီး Texas ပြည်နယ်မှာတော့ပိတ်မိနေသူတွေကိုကယ်ထုတ်နေရတော့ဓာတုဆက်ယုံပောက်ကွဲပြန်ပါတယ်မုံတိုင်းကြောင့်တပင်းတစ်ကိုင်းတစ်ကက်တွေကျိုးကြတာကိုစီပင်သားရရေးအဖွဲ့ကအချိန်မီရှင်းနေတယ်လို့ Texas ပြည်နယ်ကဒေါ်အေးကြီးကပြောပါတယ်။ဒါရီရင်နဲ့မျောပါသွားရင်ရေစည်းချောင်းတွေချောင်းနေမြစ်တွေပိတ်ဆို့ကုန်ပြီးရေပိုကြီးမဲ့အဖြစ်ကကာကွယ်တာလို့ပြောပါတယ်။မိုးရေချိန်လက်မ90ကျော်ထိရွာသွန်းပြီးရေကြီးတဲ့သတင်းတွေကိုသက်ဆိုင်ရာကလည်းအချိန်နဲ့တပြေးညီထုတ်ပြန်သတိပေးချက်တွေအဆက်မပြတ်ထုတ်လွှင့်ဒီလိုအခြေအနေမျိုးမှာလူမှုမီဒီယာကနေသတင်းမှားတွေတမင်တင်တတ်တာမို့စိတ်ချရပြီးသတင်းမှဖော်ပြတဲ့ပဲအင်တာနက်စာမျက်နှာကိုပဲကြည့်ပါဆိုတာတွေအသိပေးပါတယ်မျိုးတော်ဝင်ကိုယ်တိုင်ဘာရီဘလူဖြစ်တယ်ဆိုတာလူလူကိုချပြတယ်လို့သက်ဆိုင်ရာတွေကညွှန်ကြားတဲ့အတိုင်းအများစုကလည်းစီကံတကျလိုက်နာတယ်လို့ဆိုပါတယ်အင်တာနက်ကနေလူတိုင်းကြည့်နိုင်တဲ့သတိပေးချက်တစ်ခုမှဆိုရင်မုံတိုင်းနဲ့ရေကြီးတဲ့သတင်းကိုအချိန်နဲ့အပြေးညီသိအောင်ရုပ်မြင်သံကြားနဲ့ရေဒီယိုကိုဖွင့်ထားဖို့ရည်လျက်တဲ့ပြည့်ကြီးတတ်တဲ့သဘောသဘာဝကိုတည်ထားပြီးရုတ်တဲ့ရေကြီးလာွယ်ရှိတဲ့အခြေအနေမျိုးဖြစ်လာရင်ညွှန်ကြားချက်တွေစောင့်မနေပဲညင်မြင့်ရာကိုပြောင်းဖို့ချောင်းတွေရေမြောင်းတွေရှိုးတွေဟာမိုးမရွာပဲမိုးမညို့ပဲရေရုတ်တဲ့ကြီးတတ်ကြက်တတ်တဲ့အတွေ့အကြုံထားဖို့စတာတွေအသိပေးပါတယ်ရှင်